အိန္ဒိယနိုင်ငံထဲရှိနေတဲ့ရိုဟင်ဂျာတွေကအမျိုးသား9ဦးကိုပြီးခဲ့တဲ့အောက်တိုဘာလထဲမှာဖမ်းဆီးပြီးမြန်မာနိုင်ငံဘက်ပြန်ပို့ခဲ့တဲ့ဖြစ်ရပ်နောက်ပိုင်းရာပေါင်းများစွာသောအိန္ဒိယကရိုဟင်ဂျာတွေဟာမိသားစုတွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတယ်လို့ရိုဟင်ဂျာအသိုင်းအဝိုင်းကပြောပါတယ်ဖမ်းဆီးပြန်ပို့ခံရမှာဆိုတဲ့အတွက်အလားတူနောက်ထပ်ထွက်ပြေးဖို့ပြင်ဆင်နေကြသူတွေလည်းရှိတယ်လို့ဆိုပါတယ်အိန္ဒိယအမျိုးသားရေးလွှမ်းမိုးတဲ့လက်ရှိဒီဟိန္ဒူလွှမ်းမိုးတဲ့ဒီအိန္ဒိယအစိုးရဟာရိုဟင်ဂျာတွေကိုတရားမဝင်ခိုးဝင်နေထိုင်သူတွေအဖြစ်သတ်မှတ်ထားပြီးလူညုံရေးဆိုင်ရာအကြောင်းပြချက်တွေနဲ့သူတို့ကိုနေထိုင်ခွင့်မပေးဘဲပြန်ပို့မယ်လို့ကြေညာထားတာပါဒီလာထဲမှာလည်းလူ၅ဦးပါတဲ့ရိုဟင်ဂျာမိသားစုတစုကိုအိန္ဒိယကမြန်မာပြည်ဘက်ပြန်ပို့ခဲ့ပါတယ်ဒါဟာဒီ၃လကာလအတွင်းဒုတိယမြောက်ပြန်ပို့တာလည်းဖြစ်ပါတယ်မြန်မာနိုင်ငံကအခြေအနေတွေဟာရိုဟင်ဂျာတွေလုံခြုံစိတ်ချစွာပြန်လည်အခြေချနိုင်မယ်အနေထားမဟုတ်သေးဘူးလို့ကုလသမဂ္ဂကပြောနေချင်ပါပဲအိန္ဒိယရဲ့ဒီလိုရကြောင့်ရိုဟင်ဂျာတွေကြားစိုးရိမ်မှုတိုးပွားလာနေတာပါလွန်ခဲ့တဲ့လတွေအတွင်းအိန္ဒိယမှာရှိတဲ့ရိုဟင်ဂျာ2000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတယ်လို့ဆိုပါတယ်